မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာသောရရှင်ရေးလာတဲ့မှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်เนาะနောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးသွားမှာပါသောရရှင်နေချင်းချင်းပြပို့လာတဲ့မြတ်တာတီလက်စာမြန်မာသချင်းတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်အခုတော့ VOA အစီအစဉ်လေးကိုကြည့်ရှုနားဆင်ပြီးတော့ VOA Facebook စာမျက်နှာပေါ်မှာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာနေသောရရှင်ကြော်တူနိုင်ဖြစ်ပါတယ်သူက VOA ကိုကျွန်တော်နားထောင်ခဲ့ပါတယ်အခုလည်းနားထောင်နေသေးပါမြန်မာပြည်နိုင်ငံရေးတွေမကဘဲနဲ့ကမ္ဘာနိုင်ငံရေးအခင်းအကျင်းကိုပါသိရလို့ကျွန်တော်အနေနဲ့ VOA ကိုအထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးနားဆင်အားပေးပြီးတော့ VOA Facebook စာမျက်နှာပေါ်မှာလည်းတုံ့ပြန်ချက်မှတ်ချက်ရေးလာတာကိုကျေးဇူးတင်ပါတယ်နော်ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့အစားတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်ဒီစားကတော့ကျမတို့ဒီတပတ်မှာနှစ်ခါထုတ်လွှင့်ပေးတဲ့အင်္ဂါညဒါရိုက်လေလိုင်းအစီအစဉ်နဲ့စနေညဒါရိုက်လေလိုင်းအစီအစဉ်တို့မှာပါဝင်ဆွေးနွေးဖို့အတွက်စာရေးလာကြပြီမလဲအချိန်မရလို့မဖော်ပြပေးလိုက်ရတဲ့စာရည်တွေကတချို့ကိုဖော်ပြပေးနေတာဖြစ်ပါတယ်။ဒါကတော့အော်တိုဘာလကုန်လုံးကကျမတို့ဒီအင်္ဂါညတရက်လေးလိုက်အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့ရေးလာတာပါ။ခရိုနီအစိုးရတင်တဲ့ဖွံ့ဖြိုးရေးပူပေါင်းဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ VOE မြန်မာပိုင်းကနေပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်စူးတဲ့နိုင်ငံတော်အတိုင်းပင်ခံတဲ့စီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုမိဖက်တွေတွေ့ဆုံပွဲမှာအရေးစစ်အစိုးရနဲ့နှီးဆက်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့သလိုသူတို့ကိုရှေ့ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီဖို့နိုင်ငံတော်အတိုင်းပင်ခံကကံလန်ခဲ့တာကိစ္စနဲ့ပတ်သက်ပါတယ်ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတစ်ကြားမှာဒီလိုနင်းနိကက်ကက်ဆက်ဆံရေးပေါ်လာတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်နေတာမလို့အဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အစိုးရတည်ရဲ့အောက်နိုင်ငံတော်စီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မတည့်ဆိုတာကိုသောရရှင်တွေသူတို့အမြင်တွေကိုထုတ်ဖော်တဲ့အနေနဲ့ကျွန်တော်တို့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးတာဖြစ်ပါတယ်ဒီမှာသောရရှင်တန့်စော်ဦးကတော့ခရိုနီကိုတွေ့ရတာမြန်မာတနိုင်ငံထဲမှာမဟုတ်ပါဘူးလို့ဆိုလာပါတယ်
။ကမ္ဘာပေါ်မှာခရိုနီမရှိတဲ့နိုင်ငံဆိုတာရှိသလား။နိုင်ငံတိုင်းမှာခရိုနီဆိုတာရှိပါတယ်။အစိုးရတိုင်းရဲ့အနားမှာလည်းခရိုနီဆိုတာရှိပါတယ်။အစိုးရကောင်းရင်ခရိုနီတွေလည်းဥပဒေပေါင်းထဲမှာကောင်းကောင်းနေပါလိမ့်မယ်။အစိုးရမကောင်းရင်ခရိုနီတွေလည်းမကောင်းနိုင်ပါဘူး။ခရိုနီဆိုတာစီးပွားရှာတဲ့သူပါပဲ။စီးပွားရေးသမားတိုင်းခရိုနီတွေအတူတူပါပဲ။အဓိကအုပ်ချုပ်တဲ့အစိုးရကောင်းဖို့သာအဓိကပါ။
အဓိကအုတ်ထုတ်တဲ့အစိုးရနဲ့ဆိုင်ပါတယ်ဆိုတော့သောရရှင်တန့်စော်ဦးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။သောရရှင်မထွေးကတော့
အခုအနေဒီအစိုးရလက်ထက်မှာခရိုနီတွေကိုစီးပွားရေးထဲပါဝင်ဖို့ကန့်လန့်တာအချိန်စောလုံးသေးတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်တော့ဆရာနာရှင်လက်ကင်တို့ဖြစ်တဲ့အဲ့ဒီခရိုနီတွေကအနေဒီအဖွဲ့ဝင်မှန်သမျှနိုင်ငံရေးတက်ကြွလှုပ်ရှားသူမှန်သမျှကိုကျူပင်ကိုခုတ်ကျုံ့မကြံတုတ်တင်ရှင်းလင်းခဲ့ကြတဲ့နောက်ဥပဒေနဲ့မညီတဲ့နီလန်မျိုးစုံကိုအသုံးပြုခဲ့ကြတာတွေရှိပါတယ်။ဒါတွေကိုအကြောင်းပြုပြီးတော့နောက်မျိုးဆက်တွေအတွက်ခိုင်မာတဲ့တရားဥပဒေရှိဖို့အစိုးအကြောင်းတရားကနေအကောင်အကျိုးတရားဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့ရှိသေးတယ်လို့ယူဆမိပါတယ်။ခရိုနီတွေဟာအများသောအားဖြင့်မွေးရစေကုံတွေတာတွေနဲ့မကင်းကြတဲ့သူတွေပါ။ NLD အစိုးရကအခုချက်ချင်းစီးပွားရေးထဲကန့်လန့်ခေါ်ဆောင်လိုက်မယ်ဆိုရင်နောက်ဘယ်အစိုးရတက်တဲ့မကောင်းတာတွေကိုလှုပ်ဖို့ပြည်သူတွေအများဝင်မလေးတော့ပဲအဓိကငွေရဖို့ဥပဒေမဲ့ကြိုးစားလာတာတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်စီးပွားရေးတဲ့ခရိုနီတွေကိုကန့်လန့်တာအချိန်စောလုံးသေးတယ်လို့ယူဆပါရရှင
်။ပြည်သူအများငွေကိုအဓိကဆိုပြီးတော့အာကိုသွားမှစိုးရိမ်ရတဲ့အတွက်ကြောင့်မလို့အခုလိုမျိုးခရိုနီတွေကိုစီးပွားရေးဖွံ့ဖြိုးမှုလုပ်ငန်းတွေမှာပါဝင်မှုကန့်လန့်တာအချိန်သိပ်စောပါတယ်ဆိုတဲ့ဒီတော်ရရှင်မက်ထရီသူ့ရဲ့ထင်မြင်ယူဆချက်ကိုဝင်ရောက်ဆွေးနွေးလာပါတယ်။တော်ရရှင်မြင့်ကျော်ကတော့ဘသူပဲဖြစ်ဖြစ်အမြဲတမ်းကောင်းနေတဲ့သူအမြဲတမ်းစိုးနေတဲ့သူရဲ့လို့မရှိပါဘူး။ကိုကိုကိုပြုပြင်ဖို့လူတိုင်းကိုအခွင့်အရေးပေးတင်ပါတယ်။မေစုရဲ့စိတ်ဓာတ်ကိုလေးစားမြတ်နိုးမိပါတယ်လို့ပြောလာပါတယ်ရှင်။သောရရှင်လှမြိုင်ကလည်
းနိုင်ငံတော်ရဲ့စီးပွားရေးပြန်လည်ဖွံ့ဖြိုးတိုးတက်လာစေဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပိတ်ဆို့တားဆီးခံရတဲ့စီးပွားရေးလုပ်ငန်းတွေကအတားအဆီးတွေကိုဖယ်ရှားဆောင်ရွက်ခဲ့ပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကိုလည်းခေါ်ယူတွေ့ဆုံမှာကြားထားပြီးဖြစ်ပါတယ်။နိုင်ငံတော်အကျိုးအတွက်ပါဝင်ဆောင်ရွက်ကြဖို့နဲ့အကျိုးအမြတ်တွေအထူးအခွင့်အရေးတွေရရှိခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကလည်းနိုင်ငံအပေါ်စေတနာထားပြီးတော့ပြန်လည်ပေးဆက်လုပ်ကင်ကြဖို့သတိပေးမှာကြားပြီးဖြစ်တာကြောင့်နိုင်ငံခေါင်းဆောင်ရဲ့စေတနာအမှန်ကိုနားလည်သဘောပေါက်ကြလိမ့်မယ်လို့ပြည်သူတွေကမျှော်လင့်လျက်ရှိပါတယ်။
အစိုးရနဲ့အတိုင်းပြည်ခေါင်းဆောင်တွေရဲ့စေတနာကိုသတိထားမိပြီးခရိုနီတွေကလည်းသူတို့လိုက်နိုင်ရမယ့်ကျင့်ဝတ်တွေကိုလိုက်နာပြီးတော့အတိုင်းပြည်တွေပြန်ပြီးတော့အကျိုးပြုပါဆိုပြီးဒီသောရရှင်တိုက်တွန်းလာတာပါ။သောရရှင်နေလာကတော့
သ
အစိုးရသည်ရဲ့လှုပ်ဆောင်မှုဟာအမှန်တကယ်ကတော့ခရိုနီတွေကိုမသိအောင်ရည်လောင်းပေးနေချင်တာတဲ့မတန်ဆွမ်းတဲ့ပြည်သူတွေရဲ့ရင်ငတ်နေမှုကိုကြည့်ပြီးတော့ဖိတ်စင်တဲ့ရည်လေးတောက်ရရင်လည်းမနေဘူးဆိုတဲ့ရွေချက်နဲ့ဒီလိုလမ်းကိုရွေးချယ်လိုက်တဲ့သဘောလို့မြင်ပါတယ်ခင်ဗျအခုလည်းပြည်သူတွေအလောက်ရှားပါမှုပြဿနာလေးပြည်လဲရင်ပဲတိုင်းပြည်ဟာအထိုက်အထင်တော့ပြည်လဲသွားမှာဖြစ်ပါတယ်နောက်ပြီးတော့အရင်အစိုးရလက်ထက်ကလိုပြည်သူပေါ်မှာဥပဒေချိုးဖောက်ခွင့်သူတို့ရကြတော့မှာမဟုတ်တာတော့ကျင်းသေးပါတယ်
ပြည်သူတွေအထိုက်အလျောက်အဆင်ပြေဖို့အစိုးရကကြိုးပမ်းတာဖြစ်ပြီးတော့အခုအစိုးရပြောင်းသွားတဲ့အတွက်ကြောင့်မလို့ခရိုနီတွေလည်းအရင်တုန်းကအစိုးရလက်ထက်တုန်းကလိုပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်ကင်သွားလို့မရတော့ပါဘူးဆိုပြီးတော့ဒီတော့ရရှင်နေလာကသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ကျမတို့ VOE ကနေပြီးအခုလိုထိုက်ရိုက်လေလာတဲ့အစီအစဉ်ကိုအင်္ဂါညနဲ့စနေညအပိုင်းနေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်နေနေနဲ့ကျမတို့ VOE ကိုဖုန်းနံပါတ်စာရေးပြီးတော့ပို့လို့ပဲဖြစ်ဖြစ်အခုလိုမျိုးစာရေးရေးသားပြီးတော့ပဲဖြစ်ဖြစ်ဝင်ရောက်ဆွေးနွေးနိုင်ပါတယ်နော်တော်ရရှင်ရေးလာတဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းတိလိတဘုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးချင်ပါတယ်ရှင်။မနေ့စောစော၄နာရီရုံးကိုလာကားပေါ်မှာနားထောင်လာတဲ့တိတဲ့ပြအဟောင်းလေးတစ်ချက်ထဲကတချင်းလေးတဘုတ်ကိုတော်ရရှင်နေနဲ့အတူတူနားဆင်ဖို့ရွေးချယ်ထားပါတယ်နော်။ဒီတချင်းကတော့1995ခုနှစ်မှာထွက်ခဲ့တဲ့တချင်းဆိုတော့အခုဆိုရင်နှစ်ပေါင်း20တောင်ကျော်သွားပြီလို့ပြောရပါမယ်။ဒီတချင်းကိုစုထားတဲ့သူတွေကတော့ Meatloaf နဲ့နောက်တော့ Patty Roux ဆိုလိုပဲဖြစ်ပါတယ်။ဒီတချင်းကမီလော့ဖ်ရဲ့ I would do anything for love but I won't do that ဆိုတဲ့ဗီဒီယိုရဲ့အဆက်သဘောမျိုးနဲ့နောက်ဆက်တွဲတချင်းဗီဒီယိုလေးရိုက်ကူးထားတဲ့တချင်းဖြစ်ပါတယ်။ဒီတချင်းကဗြိတိန်နိုင်ငံမှာအကောင်ဆုံးတေးနံပါတ်1နေရာကိုလည်းရောက်ခဲ့ပြီးတော့အမေရိကန်ပြည်သားစုမှာတော့နံပါတ်73နေရာကိုချိတ်ခဲ့တာပါ။ဒီတချင်းပါဝင်တဲ့ Welcome to the Neighborhood တေးတပြားကလည်းနိုင်ငံတကာမှာပေါက်သွားခဲ့ပြီးတော့1990ပြည့်လွန်အလယ်ပိုင်းမှာမီလော့ဖ်တရာသူ့ရဲ့နာမည်ကိုပြန်ပြီးတော့တိဆောက်ကြော်ကြားစေခဲ့တဲ့တချင်းတွေလည်းဖြစ်ပါတယ်။Meatloaf နဲ့ Patty Roux ဆိုလို့တည်ဆိုထားတဲ့ I live for you and that's the truth ကိုမင်းအတွက်ညာပေးမှာပါဒါအမှန်ပါပဲဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် Patty Roux ဆိုလို့ဒီဆိုထားတဲ့ I live for you and that's the truth ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်။တော်ရရှင်တွေအတွက်မြန်မာတခြင်းတစ်ပုဒ်နဲ့နောက်ပိုင်းမှာမွေးနေ့မြစ်တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော်ရရှင်တွေရဲ့ရင်ဖွင့်စာတွေစီဆက်ချင်ပါတယ်။ကျောင်းသူတယောက်ရဲ့ရင်ဖွင့်တဲ့ဖြစ်ပါတယ်ဆိုပြီးတော့နိုင်ငံတကာအစ်စ်မီပညာရေးအတွက်ပညာသင်ကြားခွင့်ရဖို့ကြိုးစားနေသူတွေဝင်ခွင့်ဆောင်ပွဲကျေးတွေကြီးလွန်အားကြီးတဲ့အတွက်ကြောင့်မလို့မတက်နိုင်ဖြစ်နေပါတယ်ဆိုပြီးတော့အခုလိုမျိုးဒီတော်ရရှင်ရင်ဖွင့်ရေးသားလာပါတယ်။
ကျမတို့မြန်မာကျောင်းသူကျောင်းသားတွေကနိုင်ငံတကာအစ်စ်မီပညာရေးအတွက်ပညာသင်ကြားနေကြပါတယ်။ဝင်ခွင့်စာမေးပွဲတွေတွားဖြေတဲ့အခါမှာ Link to Link ကုမ္ပဏီကနေပြီးတော့အစိုးရအခွင့်ဆိုပြီးကျောင်းသားတယောက်ကိုတစ်ပါးသာဖြစ်ရင်ချက်3000နဲ့နိုင်ငံတော်အခွင့်ဆိုပြီးတော့ကောက်ခံနေတာတွေ့ရပါတယ်။ဥမာ GED ဆိုရင်ဘာသာရပ်5ခုရှိပါတယ်။နိုင်ငံတော်အခွင့်တက်တက်ကြီးပဲ1,000ပဲပေးရပါတယ်။ဘာသာတစ်ခုစီရဲ့ကုန်ကျစရိတ်ကတော့ $50 ပါ။ အဲ့တော့ကျမတို့မြန်မာကျောင်းသားတွေကဘာသာရပ်တစ်ခုကိုဒေါ်လာ80ပေးပြီးတော့ဖြေရတယ်လို့ဖြစ်နေပါတယ်အမေရိကန်မှာဆိုရင်ဘာသာရပ်တစ်ခုကိုဒေါ်လာ30နဲ့ပဲပေးရပါတယ်အဲ့ဒီကုန်ကျငွေကိုလည်းပက်ဆက်မတက်နိုင်ဘူးဆိုရင်ပြည်နယ်အစိုးရကစိုက်ပေးပါတယ်ကျမတို့မြန်မာပြည်ကကလေးတွေကစည်ရနွမ်းပါတဲ့ကလေးတွေအများစုပါအဲ့ဒါကြောင့်မြန်မာနိုင်ငံပညာရေးဝန်ကြီးအနေနဲ့အမြန်ဆုံးဝင်ရောက်ဖြည့်ရှင်းပေးပါလို့လေးစားစွာမေတ္တာရပ်ခံချင်ပါတယ်ရှင်
မြန်မာနိုင်ငံကဆင်းရဲနွမ်းပါတဲ့နိုင်ငံဖြစ်ပြီးနိုင်ငံတကာအဆင့်မီပညာရေးကိုရရှိဖို့ကြိုးစားနေသူတွေအနေနဲ့အခုလိုမျိုးကြေးမြင့်လာတဲ့ဝင်ကြီးတွေကြောင့်တော်တော်လေးကိုဒုက္ခရောက်နေရပါတယ်ဆိုပြီးတော့အကြောင်းသူတယောက်ရင်ဖွင့်လာတာဖြစ်ပါရဲ့ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုံမြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဆက်ပြောင်းဝင်နေဒီလက်ဆောင်မြန်မာသတင်းလေးတွေပေါ်နဲ့အဖြောပြေးပေးကြပါလိမ့်။နိုဝင်ဘာလ23ရက်နေ့မှာအသက်6နှစ်ပြည့်သွားတဲ့အာဘူဂျူတွေမေမေပီပီဖိုးဖိုးဖွားဖွားတွေနဲ့ဦးဦးတော်တော်တွေပြီးတော့ဘဘတွေជីជីတွေမမလင်ပွဲနဲ့ကိုကိုနိုနိုနေဂျီဝတ်တန်နဲ့ရန်ကုန်ကမောင်နှမတွေကဝင်းနေမြစ်တာဒီလက်ဆောင်ပါပါတယ်ရှင်။နောက်ပြီးတော့နိုဝင်ဘာလ22ရက်နေ့မှာအသက်တစ်နှစ်ကြီးသွားတဲ့ဂျိမ်းစ်အတွက်တော့ DC ကတငယ်ချင်းအကိုမတွေကဝင်းနေမြစ်တာဒီလက်ဆောင်အဝေးကနေပါပါတယ်။လွမ်းဖိုင်တည်ဆူထားတဲ့ပိုကေဆိုတဲ့တချင်းလေးဒီတစ်ပတ်ရွေးချယ်ထားပါရနော်။ဝင်းနေရှင်တွေရောတည်တောင်းကြတဲ့သူတွေရော VOA တစ်ချစ်တော်ရဆင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောငထားရဲ့ပိုကေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဒီလိုကိုလည်းစာရေးကြပါအောင်နော်။တော့ရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ဒါပြင်းနေတာကပါစီလို့ပုံစံတရီတော့မပြတ်ဒီပေါ်ကတော့ကိုတော့ချက်ကောင်းမသိချစ်ပြတ
်မယေသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်